မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့တွေ့ဆုံမှုစီစဉ်ထားတဲ့ကိစ္စဟာမရေမယာဖြစ်နေပါတယ်။စီစဉ်ထားတယ်လို့ဇွန်လ12ရက်နေ့မှာဖြစ်မလာခဲ့ရင်လည်းနောက်ပိုင်းမှာဖြစ်လာနိုင်ပါတယ်လို့သမ္မတထရန့်ကပြောပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့သမ္မတထရန့်တို့အင်ဗီရိုမှာမနေ့ကတွေ့ဆုံခဲ့တော့မြောက်ကိုရီးယားအရေးကိုပြောဆိုခဲ့ကြပါတယ်။ဒီအကြောင်းကိုကိုကျော်အောင်လင်းကဆက်ပြီးတော့ရှင်းပြပါလိမ့်မယ်ခင်ဗျာ
။တောင်ကိုရီးယားနဲ့အမေရိကန်တို့ပူးရက်စေးလက်ချင်းမှုတွေကိုမကြခင်တုန်းကပြုလုပ်ခဲ့တာကြောင့်အခုလာမယ့်ဇွန်လ12ရက်နေ့စင်ကာပူမှာတွေ့ဆုံကြဖို့စီစဉ်ထားတဲ့မြောက်ကိုရီးယားနဲ့အမေရိကန်ခေါင်းဆောင်2ဦးထိပ်သီးဆွေးနွေးပွဲကိုဖျက်မယ်လို့မြောက်ကိုရီးယားဘက်ကချင်းချောက်ခဲ့ပြီးတော့ရပ်ပိုင်းကြမှာပဲ။တောင်ကိုရီးယားသမ္မတမွန်ဂျေအင်ဟာအမေရိကန်ကိုရောက်လာခဲ့ပါတယ်။မနေ့တုန်းကအင်ဗီရိုမှာသမ္မတ2ဦးတို့တွေ့ဆုံပြောဆိုခဲ့ကြပြီးတော့ပူးရဲသတင်းစာရှင်းလင်းပွဲကိုလည်းလုပ်ခဲ့ကြပါတယ်။မြောက်ကိုရီးယားနဲ့ထိပ်သီးဆွေးနွေးပွဲကအခုမဖြစ်ရင်လည်းနောက်မှဖြစ်လာနိုင်ပါတယ်လို့သမ္မတထရန့်ကပြောပါတယ်။
If it doesn't happen, maybe it'll happen later. Maybe it'll happen at a different time.
Season ထားတယ်လို့အခုမဖြစ်ရင်နောက်ပိုင်းမှာဖြစ်လာနိုင်ပါတယ်။ဇွန်လ12ရက်နေ့စင်ကာပူမှာတွေ့ဖို့ကျွန်တော်တို့ပြောထားပါတယ်။အဲ့ဒါဖြစ်မဖြစ်ဆိုတာခင်ဗျားတို့မကြခင်သိရပါလိမ့်မယ်။မြောက်ကိုရီးယားဟာအောင်မြင်ထွန်းကားတဲ့နိုင်ငံတစ်ခုဖြစ်ဖို့အတွက်အခွင့်အလမ်းတွေရှိနေပါတယ်။ဒီအခွင့်အလမ်းကိုသူတို့အမိရယူသင့်တယ်လို့ကျွန်တော်ထင်ပါတယ်။ဒါကိုသူတို့လုပ်ချင်သလားမလုပ်ချင်ဘူးလားဆိုတာကိုကျွန်တော်တို့မကြခင်တွေ့ရပါလိမ့်မယ်။အခုတွေ့ဆုံမှုကမြောက်ကိုရီးယားရဲ့အတွက်ရောကဘာအတွက်ပါအမှန်တမ်းအရေးကြီးတဲ့ခွင့်လန်းတရပ
ါမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းရဲ့လုံခြုံရေးအတွက်အာမခံချက်ပေးပါတယ်လို့လည်းသမ္မတထရန့်ကပြောပါတယ
် I will guarantee his safety yes we will guarantee his safety and we've talked about that from the beginning
သူ့လုံခြုံရေးအတွက်ကျွန်တော်အာမခံပါတယ်ဒါကိုကျွန်တော်အစကတည်းကပြောထားပါတယ်သူ့အတွက်လုံခြုံမှုရှိမယ်သူစိတ်ချမ်းသာရမယ်သူ့နိုင်ငံချမ်းသာလာမယ်သူ့နိုင်ငံကပြည်သူတွေဟာအလို့အမြတမ်းကြိုးစားနေတဲ့သူတွေဖြစ်ပြီးနိုင်ငံကလည်းကျွေးဝနိုင်တဲ့ရေကန်မြေကန်တွေရှိတယ်။တောင်ကိုရီးယားနိုင်ငံကိုပဲကြည့်လိုက်ပါ။ကျွန်တော်တို့တောင်ကိုရီးယားကိုဒေါ်လာတွေထရီလီယံနဲ့ချီးပြီးတော့နှစ်ပေါင်းများစွာကူညီလာခဲ့တာကိုမမေ့ပါနဲ့
။မြောက်ကိုရီးယားနဲ့အမေရိကန်တို့ဆက်ဆံခဲ့ကြတဲ့အချိန်တိုတိုအတွင်းမှာအတွေ့အကြုံကောင်းတွေရတဲ့အကြောင်းအမေရိကန်ဘက်ကဖမ်းခံထားသူ3ဦးပြန်လွတ်လာပြီးတော့မိသားစုတွေနဲ့ပြန်တွေ့ဆုံပျော်ရွှင်နေကြတဲ့အကြောင်းနဲ့မြောက်ကိုရီးယားနဲ့အခုလိုလှုပ်ဖြစ်တဲ့ဆက်ဆံရေးဟာရေရှည်ဖြစ်သွားမဲ့ဆက်ဆံရေးလို့လည်းမျှော်လင့်ရတယ်လို့သမ္မတထရန့်ကဆိုပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်ပေါ်မှာလဲသမ္မတထရမ့်ကယုံကြည်မှုအပြည့်အဝရှိနေပြီးတော့မြောက်ကိုရီးယားနဲ့တွေ့ဆုံဆွေးနွေးရေးမှာသမ္မတမွန်ဘက်ကပုံစံမတူတဲ့ချင်းကပ်မှုရှိနေပြီးသဘောတူညီမှုတွေရဖို့လဲသူကအင်မတန်လိုလားနေတဲ့အကြောင်းသမ္မတမွန်ဟာကိုရီးယားကျွန်းဆက်တစ်ခုလုံးကောင်းမွန်ရေးကိုအင်မတန်ဖြစ်မြောက်စေချင်တဲ့ပုံကိုဖြစ်တယ်လို့လဲသမ္မတထရမ့်ကပြောပါတယ်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကလည်းဇွန်လ10ရက်နေ့စင်ကာပူမှာတွေ့ဆုံကြမဲ့ထိပ်သီးဆွေးနွေးပွဲအတွက်အမေရိကန်ဘက်ကလှုပ်ရှားရှိတာတွေကိုဆက်ပြီးတော့လုပ်နေတဲ့အကြောင်းဆွေးနွေးပွဲဖြစ်မဖြစ်ဆိုတာကြိုတင်မခန့်မှန်းနိုင်ပေမဲ့လည်းနောက်ဆုံးမှာတော့တွေ့ဆုံကြရမယ်ဆိုတာကိုယုံကြည်ထားတယ်လို့နောက်ဆုံးမှာတော့တွေ့ဆုံကြရမယ်ဆိုတာကိုယုံကြည်ထားတယ်လို့မနေ့ကကျင်းပတဲ့နိုင်ငံသားရေးဌာနသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်